Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဘီအန်တတွေကနေကင်းဝေးကြပါစေ view american တန်ရဲ့ဒီ2024ခုနှစ် february 18ရက်စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို american ပြည်ထောင်စု washington dc ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဖမ်းယူနိုင်ပါတယ်ဒါပြင် view ရဲ့ facebook နဲ့ youtube စာမျက်နှာတွေမှာလည်းထုံးလွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းရုပ်သံအစီအစဉ်ဖြစ်တဲ့ဓာတ်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ကျွန်မခင်ပြူထွေးပါဒီမနေ့အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုယူကရိန်းရှေ့တန်းဆင့်မြင်တာကိုခေါ်ပြလိုတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်ကွလင်သူရုရှားအတိုက်ခံခေါင်းဆောင်ရဲ့ရုပ်အလောင်းဟာအချင်းထောင်ကပြောနေသလိုရင်ခွဲရုံမှာရှိမနေဘူးလို့သူရှိနေကပြောပါတယ်ထိုင်းမှာအသက်ခံရတဲ့မြန်မာစစ်ပွဲလုပ်ငန်းရှင်ဟာမြန်မာစစ်အရာရှိဟောင်းလို့ပြောပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိတ်တန်းအောင်သတင်းတွေကိုတော့မခင်ပြုထွေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန်းရောက်ဒီနောက်ဆုံးရသတင်းတွေအပြင်ကိုပဲရခိုင်ပြည်နယ်မှာစစ်ရေးအချက်ချာကြတဲ့အမအီမျိုးကတရားတချို့ဖျက်ဆီးခံရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ
်ပထမတရားကမီမျိုးအလေရတရားကိုလည်းဘဟုပဲရွက်ဒီဖျက်ရွက်ကြတယ်ဒါတော့ဒီပြီးတော့မီရဲ့အဲဒီလမ်းမကြီးပေါ်တရားပေါ့နောက်တစ်ခုကဒီကြောက်ကြီးပေါ်သတားဆိုတာဒီ
မိဒေသခံတူပြောပြသွားတာပါတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေအပြည့်စုံကိုမကြခင်မှာတင်ဆက်ပေးပါမယ်။နောက်စနေညချမ်းမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်တဲ့အတူကျွန်မခင်ပြူထွေးတင်ပြပေးပါမယ်ရှင
်။ဂျာမနီနိုင်ငံမြို့နှစ်မြို့မှာကျင်းပနေတဲ့လွန်ကျိုရေးဆိုင်ရာညီလာခံတက်ရောက်နေကြတဲ့အမေရိကန်ဒုသမ္မတကမရာဟာရစ်နဲ့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီတို့ဒီကနေ့တရားတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအတွက်စစ်ရေးအကူအညီတွေနောက်ထပ်ပေးနိုင်ဖို့အမေရိကန်လွှတ်တော်မှာအတိမပြုတ်နိုင်သေးပဲဖြစ်နေချိန်မှာယူကရိန်းစစ်ပွဲအပေါ်အမေရိကန်အနေနဲ့အတက်နိုင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ဒုသမ္မတဟာရစ်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတိုင်ခင်ကတော့လွန်ကျိုးဆိုင်ရာညီလာခံကိုပထမဆုံးလူကိုယ်တိုင်တက်ရောက်လာတဲ့သမ္မတဇယ်လင်စကီကမင်ကွန်းပြောကြားခဲ့တာမှာအခု2024ခုနှစ်ဟာနိုင်ငံတကာစီးပွားရေးဥပဒေတွေကိုအပြည့်အဝလိုက်နာတဲ့ကမ္ဘာကြီးဖြစ်ချိန်တန်ပြီလို့ပြောကြားခဲ့ပါတယ်ပြစီနေတဲ့စနစ်တွေအဆုံးသတ်တဲ့နှစ်ဖြစ်ရမယ်လို့ယူကရိန်းသမ္မတဇယ်လင်စကီကမင်ကွန်းထဲမှာပြောကြားသွားပါတယ်။ဒီညီလာခံမှာသူနဲ့ပြုလုပ်တဲ့အမေဖြေကဏ္ဍမှာလည်းအမေရိကန်သမ္မတလောင်းဖြစ်လာမဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အကြောင်းမေးမြန်းရမှာတော့စစ်ပွဲဆိုတာလက်တွေ့သိရအောင်ဒေါ်နယ်ထရမ့်ကိုရှေ့တန်းကိုလိုက်ပြခြင်းနဲ့လို့လည်းသူကပြောကြားခဲ့ပါတယ်။ဆုံးဖြတ်ချက်ချသူတယောက်အနေနဲ့ Instagram လို့လူမှုကွန်ရက်တွေပေါ်မှာတဲ့တကယ့်စစ်ပွဲရဲ့ကွာခြားချက်ကိုလက်တွေ့ပြခြင်းနဲ့လို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်ဖေဖော်ဝါရီလ16ကနေ18နှစ်တင်းပါနေတဲ့မြူးနစ်လုံခြုံရေးဆိုင်ရာညီလာခံမှာမြမအရေးကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်ဂျာမနီတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကွယ်လွန်သူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီနေဗန်နီရဲ့ရုပ်အလောင်းဟာထောင်အာဏာပိုင်တွေကရှိနေတယ်လို့ပြောတဲ့ရင်ခွဲရုံမှာရှိမနေဘူးလို့သူရဲ့ရှေ့နေကပြောကြားလိုက်ပါတယ်နေဗနီရဲ့ရှေ့နေနဲ့မိခင်ဖြစ်သူလူဒီမီလာတို့သေဆုံးခဲ့တဲ့အချင်းထောင်ရှိရာအရက်ကိုအရက်မှာရှိနေတဲ့ဒီဒေသခံရင်ခွဲရုံကိုဒီကနေ့မှတွားရောက်ပေမဲ့လို့သူ့အလောင်းအဲ့ဒီမှာရှိမနေဘူးလို့အာနာပိုင်တွေကပြောဆိုတာကိုလူမှုကွန်ရက်ပေါ်မှာရေးတင်ထားတာပါနေဗနီရဲ့အလောင်းကိုမိသားစုကိုချက်ချင်းပြန်ပေးဖို့သူ့ကိုထောက်ခံသူတွေကလည်းတောင်းဆိုနေကြပါတယ်သမ္မတဗလာဒီမီယာပူတင်ကြောင့်အလက်ဆီနေဗန်နီသေဆုံးရတာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ်။သူသေဆုံးရတဲ့အကြောင်းရင်းကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရုရှားဆိုရကပြောပေမဲ့သမ္မတပူတင်ကတော့အခုချိန်ထိမှတ်ချက်ဆုံးတရားပြောဆိုတာမရှိသေးပါဘူး။နေဗန်နီရုတ်တရက်သေဆုံးသွားတဲ့တွင်ထွက်ပေါ်လာပြီးတဲ့နောက်မော်စကိုမြို့တော်မှာရှိတဲ့နိုင်ငံရေးအရာဖိနှိပ်ခံရသူတွေအတွက်ဆိုဗီယက်ခေတ်ကလုထားတဲ့အထိမ်းအမှတ်နေရာမှာပန်းစည်းတွေဖျောင်းနိုင်တွေလာရောက်ထွန်းကြီးကြတဲ့သူတွေရှိတယ်လို့ဘယ်တော့မှမမေ့ဘူးခွင့်မလွတ်ဘူးဆိုတဲ့ဆိုင်းဘုတ်တွေလာထားပြီးတော့ဝန်ထမ်းကြောင်းလေးပြခဲ့ကြပါတယ်ရှင
်ကုလသမဂ္ဂကပေးနေတဲ့အကူအညီတွေကိုဟာမတ်အဖွဲ့ကတခြားနေရာတွေကိုလွှဲပြောင်းပေးနေတယ်ဆိုတဲ့အထောက်အထားအစ္စရေးကပြနိုင်ခြင်းမရှိဘူးလို့အရှေ့လက်ပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒေးဗစ်ဆက်တာဖီးလ်ကပြောကြားလိုက်ပါတယ်နိုင်ငံတကာကပို့ပေးနေတဲ့အကူအညီတွေကိုကာကွယ်ပေးနေတဲ့အရေးအယာရှိတွေကိုပြစ်မှတ်ထားတပ်ဖြတ်မှုကလည်းအကူအညီတွေဖြန့်ဝေရေးအတွက်ဖြစ်နိုင်ခြင်းမရှိဘူးလို့အစ္စရေးအပေါ်ပထမဆုံးအကြိမ်ဖြစ်အမေရိကန်အထူးကိုယ်စားလှယ်ကလူသိရှင်ကြားဝေဖန်ပြောကြားလိုက်ပါတယ်အစ္စရေးကရိခါအကူအညီတွေတည်ဆောင်လာတဲ့ရင်နှန်းကိုကာကွယ်ဆောင်ရှောက်ပေးနေတဲ့ရဲတပ်ဖွဲ့တွေကို လေချောင်းကတက်ခိုက်ခဲ့တာကြောင့်ကာကွယ်ပေးမဲ့သူမရှိဖြစ်နေချိန်မှာရာစုကိုင်းတွေကအဲ့ဒီရင်နှန်းတွေကိုပြစ်မှတ်ထားလူယူနေကြတယ်လို့အရှိလေပိုင်းဒေသအလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းများဆိုင်ရာသမရပိုင်တိုင်းရဲ့အထူးတန်ထမဒေးဗစ်ဆက်တာဖီကပြောပါတယ်ဒီတော့တွင်အစ္စရေးကဂါဇာမှာရှိတဲ့မြေအောက်ဥမင်လန်ကောင်းနေတဲ့ကိုပင်လယ်ရေတွေလောင်းချနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့စုကွဖစ်လေးလန်းကအထက်မြေတိုက်ခိုက်တစ်ခုမှာဖေဖော်ဝါရီလ17ရက်နေ့ကအသက်ခံခဲ့ရတဲ့သူဟာစစ်တပ်သူ DSC အပတ်စဉ်36ဆင်းရေတက်အရာရှိဦးကျော်စရာဆိုသူဖြစ်ပြီးတော့ဒူးရဲမူကြီးဟောင်းလို့နှိစက်သူတွေစီကစုံစမ်းသိရပါတယ်။ဦးကျော်စရာတိတ်ဆုံးတဲ့အခန်းထဲမှာခီးသွွားအိတ်တစ်ခုကိုထိုင်းရဲတွေကရှာဖွေသိမ်းဆည်းထားပါတယ်။အိတ်တစ်ခုမှာတော့သူ့ရဲ့ဆွေရဲစတန်းတွေထည့်ထားပြီးနောက်အိတ်တစ်ခုထဲမှာဝင်ဆက်ကူအထုလုပ်တဲ့ဓာတ်ရုံမှုန်တွေကိုရဲကသိမ်းဆည်းရမိတယ်လို့ထိုင်းနိုင်ငံသတင်းတွေမှာဖော်ပြပါတယ်။ဒီလူတက်မှုမှာမတင်ကားသူကင်မရွန်နိုင်ငံသားနှစ်ယောက်ကိုလည်းဖမ်းဆီးနိုင်ဖို့ထိုင်းရဲတွေကနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။မတင်ကားသူနှစ်ယောက်ဟာဦးကျော်စရာစီကဒေါ်လာ3000ခွဲကျော်နဲ့ညီများတဲ့ Thai Bank ငွေ5တန်းယူပြီးစင်ကာပူနိုင်ငံကိုထွက်ပြေးသားတယ်လို့ Thai ရဲတွေကယုံကြည်နေပါတယ်။ဥကျော်စရာဟာပြည်ထောင်စုဝန်ကြီးရုံးပြင်ပဆက်ဆံရေးဌာနနဲ့အမြဲတမ်းအကျွမ်းဝင်ရုံးဒုညွှန်မှုအဖြစ်ဝန်ကြီးအဆင့်အပါအဝင်ထိပ်တန်းအရာရှိတွေနဲ့နှီးနှီးဆက်ဆက်အလုပ်လုပ်ခဲ့တဲ့သူဖြစ်ပြီးအင်္ဂလိပ်လိုအပြောကောင်းတာကြောင့်နိုင်ငံခြားခီးစဉ်တွေမှာလိုက်ပါခဲ့ရတယ်လို့သူ့အကြောင်းကောင်းကောင်းသူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင
်။ထောင်တန်းတစ်နှစ်ပြည့်တန်ချမှတ်ခံထားရတဲ့ Thai ဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝါဟာ6လသားအချုပ်ခံရပြီးတဲ့နောက်ခံဝန်ချက်နဲ့မနေ့ပြန်ဖေဖော်ဝါရီလ17ရက်နေ့မှာပြန်လွတ်တော့မယ်လို့ဝန်ကြီးချုပ်စက်တာတဗီစင်ကဒီကနေ့ပြောကြားလိုက်ပါတယ်။ထိုင်းအချင်းထောင်တွေကအသက်အရွယ်ကြီးရင်သူဒါမှမဟုတ်ကျမကြီးမကောင်းသူ930ကိုထောင်ထံလျှောက်ပေါက်ပြီးစောစောလွတ်ပေးတဲ့အထက်မှာအသက်84နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းသက်စင်လည်းပါဝင်မဲ့အကြောင်းထိုင်းအစိုးရကဖေဖော်ဝါရီလ17ရက်နေ့မှာကြေညာခဲ့တာပါ။အဂရီလိုက်စားမှုမျိုးစုံနဲ့တရားစွဲဆိုခံရပြီး15နှစ်ကျော်တိုင်းပြည်ပြင်ပမှာတင်းချုံခဲ့တဲ့ဝန်ကြီးချုပ်ဟောင်းသက်စင်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာထိုင်းနိုင်ငံကိုပြန်လာပြီးအဖမ်းခံရတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်တဲ့အထူးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးပါမယ်။ဒီရက်မှအရင်ဆုံးကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စစ်တပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာစီးရဲရရေးပါတဲ့မအီမျိုးကတရားနှစင်းကိုစစ်တပ်ကဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။အမ်းမျိုးနဲ့တောင်ကုန်းမျိုးကြားမှာတရှိတယ်လို့ကြောက်ဖြူနဲ့ရံပြဲမျိုးတွေရဲ့အရှိအလေပိုင်းမှာတရှိတာမို့ AA တပ်တွေမလာနိုင်အောင်လမ်းကြောင်းဖြတ်တာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ဒီနေ့မှလည်းဒီရံပြဲနဲ့ကြောက်ဖြူမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းကိုတော့မဆုမြတ်မွန်ကတင်ပြပါမယ်ရှင်။
6တော်မြောက်ဦးမင်းပြမြေပုံနဲ့ပေါတော်မြို့နယ်တွေကိုအေအေကသိမ်းယူထိန်းချုပ်နိုင်ခဲ့တယ်လို့လက်နက်ခဲယံအများအများလည်းရရှိခဲ့ပါတယ်။ဒါအပြင်စစ်ကောင်စီရေတပ်တင်မော်စုစုပေါင်း5စီးကိုလည်းအေအေကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုလိုရခိုင်မြောက်ပိုင်းမှာစစ်ရေးအရာမြို့နယ်တွေကိုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းကိုထိန်းချားနိုင်ဖို့စစ်အင်အားတိုးချဲ့တာတွေတပ်မိသားစုဝင်တွေကိုရွှေ့ပြောင်းတာတွေနဲ့စစ်လက်နက်ပစ္စည်းတွေပို့ဆောင်တာတွေကိုလုပ်နေပါတယ်။အမ်းမြို့နဲ့တောင်ကုန်းမြို့ကြားမှာတည်ရှိပြီးတော့စစ်ရေးအရာအရေးပါနေတဲ့ရခိုင်တောင်ပိုင်းမအီမြို့နယ်ထဲမှာလည်းစစ်တပ်တွေတပ်ဆွဲနေပါတယ်။ဒါကြောင့်အဲ့ဒီဘက်ကိုအေအေရခိုင်တပ်တွေရောက်မလာနိုင်အောင်လို့မအီမြို့ကတရားနှစ်ဆင်းကိုစစ်တပ်ဘက်ကတောက်ချာနေကမိုင်းခွဲဖျက်ဆီးခဲ့တယ်လို့တရားအနည်းနေထိုင်တဲ့မအီဒေသခံတယောက်ကပြောပြပါတယ
်။ပထမတရားကမအီမြို့အလဲရတရားတို့လည်းဘဟုပေးရက်ွက်ဒီဖေးရက်ွက်ကြားတာဒါဆိုဒီပြီးတော့မအီရဲ့အဲဒီလမ်းမကြီးပေါ်တရားပေါ့နောက်တော့ဒါကဒီကြောက်ကြီးပေါ့ကွာဆိုတာဒီမိရထွက်သွားလို့ရှိရင်အာဆယ်မိုင်ပုံဝင်နေတော့ရှိတယ်အဲအနာကနေပြီးတော့ဆယ်မိုင်ပုံဝင်နေတော့ကတရားကိုဖောက်သွားတာပြီးတော့အာတရားနှစ်စင်းလုံးပဲဖောက်ခဲ့ခံရတယ
်အမ်းမျိုးနဲ့တောင်ကုန်းမျိုးကြားမှာတည်ရှိတယ်လို့ကြောက်ဖြူနဲ့ရံပြဲမျိုးနယ်ရဲ့အရှိအလေပိုင်းမှာတည်ရှိတဲ့မအီမျိုးနာကစည်းစံတောင်မှာစစ်ကောင်စီဗျူဟာဂုံးကိုအခိုင်အမာတိဆောက်ထားတယ်လို့အဲ့ဒီဘက်မှာနေသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းတပ်မိသားစုဝင်တွေကိုရဟတ်ရင်တွေနဲ့ပြန်ပို့တာတွေရှိတယ်လို့အင်အားအသစ်ထပ်ဖြည့်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။အဲဒါကြောင့်အဲ့ဒီဘက်ကိုရခိုင်အေအေတပ်တွေရောက်မလာနိုင်အောင်လို့အဆက်ဖြတ်ပုံရတယ်လို့မအီဒေသတက်ကြွလှုပ်ရှားသူလူငယ်တယောက်ကသုံးသပ်ပါတယ်
။အခုဒီစစ်ကောင်စီကဒီအခုဒီဘဆိုင်ရဲရောစည်းစံတော်ပေါ့လေ။အဲ့နေရာပြီပါဆိုရှင်ဒီရန်ကျဲကိုရောဒီဖက်အတောင်ကုန်းငယ်တွေဖက်တော်များရောအလန်းမီရဲ့နေရာမျိုးကိုပြောလို့ရပါတော့။မီပြွာကိုရောထိန်းထားနိုင်သေးရတော့ဒီဒေသထဲမှာတကယ်တော်များများဟောဖြစ်လို့နေလို့ရနိုင်သေးတဲ့အရာမျိုးပေါ့။အာပြီးရင်ဒီသရဟတွေရှုလိုက်တာကိုနိုင်ကကျွန်တော်မြင်တော့ကတော့အာဒီလိုဒီ A ကလာတိုက်မယ်ဆိုတော့ဆွရင်ပြီးတော့ဒီသရဟတွေကိုဖြစ်လိုက်တဲ့ပုံမျိုးပူပေါက်တယ်ပေါ့လေ
မအီမျိုးနယ်တွေကထောင်ထဲချီတဲ့ဒေသခံတွေကတော့တိုက်ပွဲဖြစ်လာမှာစိုးရိမ်လာကြောင်းဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပြကြပါတယ်။လက်ရှိမှာတော့ရခိုင်တောင်ပိုင်းကရန်ပြဲမြို့နယ်ကိုပြီးခဲ့တဲ့လကတည်းကအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကြီးရည်လေပူပေါင်းခုခံတိုက်ခိုက်နေတာကြောင့်ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။ဒါအပြင်ကြောက်ဖြူမြို့နယ်တွေကကလဘာချေးရွာအနီးမှာလည်းဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့အေအေတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာကြောင့်ကလဘာချေးရွာနဲ့အနီးအနားချေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ကလဘာချေးရွာဒေသခံတဦးကပြောပါတယ်
။အခုအင်တာဗျူးနေတော့လည်းဆက်ပြည့်တယ်ဒီမှာ။ပြေးနေကြတာပေါ့အကုန်လုံးကတုံဆောင်နေကြတယ်ဆိုင်လိုက်နေကြတယ်လေပြေးတဲ့ဒီကပြေးဘုရားဘုံကိုရှင်းတယ်မှာစားဘုံကိုရှင်းတယ်မှာနေဘုံစီတဲကပြောနေရတာပေါ့
မောင်တော်ရသေးတော်အပါဝင်တချို့မြို့နယ်တွေမှာလည်းစစ်ကောင်စီနဲ့ရခိုင်တိုင်းရင်းသားလက်နက်ကအေးအေးဖွဲတို့ကြားတိုက်ပွဲတွေဒီကနေ့ပြင်းထန်နေပါတယ်အေးဘက်ကတော့ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုမကျန်တိုက်ခိုက်သွားမှာဖြစ်တယ်လို့ပြောကြားထားပါတယ်ရှင
်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ဘက်ကနောက်ဆုံးအခြေအနေကိုမဆုမြတ်မှုစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်ဒီထဲကမှအရင်ဆုံးဒီ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုအသံအစီအစဉ်ကိုကြည့်အောင်ပါအကျဉ်းထောင်တွေထဲမှာအမျိုးသမီးနိုင်ငံရေးအကျဉ်းသူတွေအထူးသဖြင့်ကိုဝင်ဆောင်တွေကျန်းမာရေးဆောင်ရှားမှုလိုအပ်သလောက်မရကြတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ခစားရတော့မိမိဖမ်းမခံရခင်ချွေကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မိမိကတဖြည်းဖြည်းနဲ့ပိန်ပိန်လာတယ်တွေ့လိုက်ရင
်ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိပါနဲ့အတူတူဒီပြစ်ဒဏ်တွေကိုခံရလို့မျိုးပဲ
မြန်မာအချင်းထောင်တွေရဲ့ဆိုးဝါးလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနေတာတွေဟာထောင်ကျနေတဲ့ကိုဝင်ဆောင်မိခင်နေနဲ့သူတို့ရဲ့ကလေးငယ်တွေအတွက်အသက်အန္တရာယ်ကိုချိန်ချောင်နေပါတယ်ထောင်တွင်းမှာကိုဝင်ဆောင်ချိန်နဲ့မွေးဖွားချိန်ကိုကျော်လွန်ပြီးရှင်သန်လာတဲ့ကလေးငယ်တွေကိုမိခင်တွေဟာအချင်းတောင်တွေထဲမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလာဒါမှမဟုတ်ကလေးတွေကိုထောင်ပြင်ဘက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလာစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီစီစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်စီစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ပိန်သွားရယ်ငိုတော့ငိုချင်တာပေါ့သူ့ရှိမှမငိုမိအောင်စကားကြီးပြောရတာပေါ့သူအရမေးရပေါ့ဘာလို့နေလဲအဆင်ပြေလားပတ်ဆိုင်ရှိလားပေါ့အများကြီးပဲမေးရပေါ့ကလေးမခေါ်လာဘူးလားလဲမေးရကလေးကနေမကောင
်းစေကျော်တဲ့အရွယ်မနေဝင်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနေဝင်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အာဏာရှင်ဆန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါဖမ်းခံရခြင်းတုန်းကမနေဝင်အမိကကိုဝင်နေပါအဲ့ဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်။အခုသူ့အမေမိတဲ့ကလေးဆိုတာကမနှင်းပွေရဲ့မောင်လေးဖြစ်ပါတယ်။မိသားစုတွေကတော့ကလေးမွေးတယ်ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါ။အချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကတည်းကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မနှင်းပွေကသူ့အမေနဲ့မတွေ့ခဲ့ရတာလည်းကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါတယ
်။မွေးတော့ကရက်မစီပဲမွေးရဆိုတော့အရန်သေးရယ်အခုတော့အဖွာနိုးမှုတိုက်တော့ထွားလာတယ်။ထောင်ထဲမှာမမေကအာဟာရရှိရာမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့။အပြင်ထွက်လာမှထွားလာတာကျမကြီးလည်းမကောင်းလေနာရောဂါရှိရယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကလူပေါင်း 26,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲဒီထဲက 2,000 ကျော်လောက်ကအချင်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး 4,000 လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအချင်းသားဟောင်းတွေနဲ့အချင်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာဏာသိမ်းပြီးကတည်းကအချင်းထောင်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါတယ်။အချင်းထောင်တွေမှာအချင်းသားတွေကိုပြစ်သိမ်းနေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာအိတ်ကြရတာ အိမ်သားနဲ့တန်ရှင်းရေးအားနေတာတောက်သုံးရေမတန်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါတယ်ဒီအခြေအနေမျိုးမှာအချင်းထောင်ထဲမှာကိုဝင်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုစောင့်ရှောက်တာကနိုင်ကျင်းမိခင်တွေအတွက်စင်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်ကျမရဲ့စောင့်ရှောက်မှုရနိုင်တာကလည်းလုံးဝမရှိတလို့ပါပဲအချင်းထောင်တွေမှာအရေးပေါ်ကျမရဲ့အတွက်ဆရာဝန်လည်း24နာရီမရှိပါဘူးတချို့အချင်းထောင်တွေမှာဆိုရင်ကျွမ်းကျင်စည်းဝင်နေတဲ့နေရာမရှိပါဘူးမိခင်နဲ့ကလေးတွေကလည်းအခြားသောအချင်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စမ်းသပ်စစ်ဆေးမှုတွေအချိန်မီဆေးကုသကွင်းဆေးဝါးစောင့်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူးအဲ့လိုကျမ်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံးရှုံးထားရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းသေဆုံးခဲ့ရတဲ့ကလေးငယ်2ဦးရှိနေတယ်လို့ဒုအတန်ကိုပြောပါရယ်။နိုင်ငံရေးအကျဉ်းသူဟောင်းရိုးစ်ကအာနာသိမ့်ပြီးနောက်အင်းစိန်ထောင်တွင်းကရုန်းကန်နေရတဲ့မိခင်တွေရဲ့ဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါတယ
်။မြန်မာရှိမှဆိုလို့ရှိရင်ကိုဝင်ဆောင်ပေါ့နော်သူကိုစိတ်ယုံမှကြိုနေခိုင်းတယ်မမွေးခင်တလားလောက်ပါ။နိုင်ကျဲမဲ့ပေါ့နော်ကြိုနေကြပါမိသူမွေးနိုင်နေမှာသူကဘိုက်ရေမွာလုံသွားလို့ဆိုပြီးအင်းစိန်စိန်ကိုရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လေကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ဘိုက်နာတဲ့ချိန်မှာအင်းစိန်စိန်ကိုမဟုတ်ဘူးအေးပို့နောက်ကျသွားတယ်နောက်ထပ်ကလေးမိခင်ဆိုရင်အပြင်စိန်ကတော့ကလေးသွားမွေးလိုက်တယ်ကလေးရဲ့လက်တက်ရှင်တယ်ဒါပေမဲ့ကလေးတဝါဝင်တာကိုအပြင်စိန်ကနေပြီးတော့ချက်ချင်းအင်းစိန်ထောင်နဲ့ထောင်စိန်ကိုပြန်ပို့လိုက်တယ်ကလေးကအတဝါဝင်ပြီးပါလာတယ်လမ်းမှာထောင်လေးစိန်ကိုရောက်ပြီးတိတ်မကြောက်ကလေးကတိသွားတယ်ပေါ့
ကိုတိုက်ထုံးကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတူပါသူအဖွဲ့ကအကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါထောင်ထဲရကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြပြီးထိခိုက်နေနာမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထုံးကပြောပါတယ
်အပြစ်မှာလူလောက်ဆောင်မူဖောက်ခင်ရတာကလေးငယ်လေးတောင်မှအချမ်းမကြီးဆောင်းဆောင်မှုကိုမူဖောက်စဉ်ကာလာလျှောက်လို့မှအဲဂယူဒီဇိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှအချင်းောင်းထဲမှာကြတော့ကလေးတွေအတွက်ဖြည့်ဆွတ်စာတွေရရှိဖို့ခက်ခဲတယ်ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပစ်တန်မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေတဲ့ကလေးငယ်နဲ့အတူတူတန်းတူပေါ့သူတို့မှနေထိုင်ခွင့်မရှိဘူးပေါ့နော်
ပြည်ပြဆိုင်ရာလူ့ခွင့်ရေးကြေညာစာရန်အပိုင်25ရလူတိုင်းမှာကျန်းမာရေးနဲ့စိတ်အေးချမ်းသာစွာနေထိုင်နိုင်ရေးအတွက်လူမှုအထောက်ပံ့တွေပါဝင်တဲ့တင့်တော်တဲ့လူမှုအဆင့်တန်းကိုရယူပိုင်ခွင့်ရှိတယ်လို့ပါရှိပါတယ်။ဒါအပြင်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာဆိုရင်လည်းကိုဝင်ဆောင်အမျိုးသမီးအချင်းသားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးပြီးမိခင်နဲ့ကလေးပြုစုစောင့်ရှောက်ရေးတွေအတွက်အတတ်နိုင်ဆုံးစီစဉ်ဆောင်ရွက်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအကျဉ်းထောင်တွေကကလေးမိခင်တွေနဲ့ကလေးငယ်တွေကတော့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုမရနိုင်ကြပါဘူး။ဒါကြောင့်မနှင်းပွင့်အမေလိုထောင်ပြင်ပကမိသားစုနဲ့အဆက်အသွယ်ရတဲ့နိုင်ကျင်းမိခင်တွေကတော့သူတို့ကလေးတွေကိုမိသားစုစီပေးပို့ကြပါတယ်။ဒါပေမဲ့တိုက်ပွဲတွေ၊လမ်းမဆက်သွယ်ရေးခက်တာတွေနဲ့လုံခြုံရေးအခြေအနေတွေအရမိသားစုနဲ့အဆက်အသွယ်လုပ်ဖို့ခက်နေကြပြီးကလေးကိုပို့ဖို့အခွင့်မသာတဲ့မိခင်တွေကတော့ကလေးနဲ့အတူထောင်ထဲမှာပဲခက်ခက်ခဲခဲရှင်သန်ကြရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ရဲ့2023ဒီဇင်ဘာကထုတ်ပြန်ချက်အရဆိုရင်လက်ရှိမှာနိုင်ငံတော်ကအကျဉ်းထောင် 8,000 ခန့်မှာကလေးနဲ့အတူနေထိုင်နေကြတဲ့နိုင်ကျင်းမိခင်15ဦးရှိနေပါတယ်။သူတို့ဟာထောင်တန်း3နှစ်ကနေထောင်တန်းတစ်သက်ထိပြည်တန်ချမှတ်ခံထားပြီးအဲ့ထက်ကမိခင်14ဦးကတော့ကိုဝင်ရှိနေစဉ်အဖမ်းခံခဲ့ရပြီးထောင်တွင်းမှာကလေးမွေးဖွားခဲ့ရပါတယ်။ကလေးမိခင်တွေဟာမိခင်သဘာဝအရသူတို့ရဲ့မွေးကင်းစရင်သွေးငယ်တွေကိုသူတို့ရဲ့အတူအနီးနီးကပ်ကပ်ထားပြီးလုံခြုံအောင်ကိုယ်တိုင်စောင့်ရှောက်ခြင်းကြပါရတယ်။ဒါပေမဲ့မြန်မာအကျဉ်းထောင်တွေကနိုင်ကျင်းမိခင်တွေကတော့အန္တရာယ်ရှိပြီးခက်ခဲတဲ့အခြေအနေတွေမှာရှင်သန်နေကြတယ်လို့စိတ်ပန်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါရတယ်။အကျဉ်းကြခံမိခင်တွေဟာအဲ့ဒီစိတ်ဒဏ်ရာတွေကြားရုန်းကန်နေကြရပါတယ်။စိတ်ပန်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဒေါက်တာအေရွန်က NGO အစိုးရရဲ့လူသားချင်းစာနာရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးไซโคโซเชียลซัพพอร์ตတွေပေးနေတဲ့သူဖြစ်ပါတယ်။အကျဉ်းထောင်ဒုက္ခတွေကိုခံစားနေကြတဲ့မိခင်တွေမှာစိတ်ပီစီမှုနဲ့စိုးရင်စိတ်လွန်ကဲတာ post traumatic stress disorder လို့ခေါ်တဲ့ထိခိုက်မှုအပြီးဖြစ်တဲ့စိတ်ပိုင်းဆိုင်ရာယောဂစိတ်အကျလွန်ယောဂနဲ့နောက်ဆုံးစိတ်ဖောက်ပြန်နာမျိုးတွေအထိပါဖြစ်နိုင်တယ်လို့ဒေါက်တာကဆိုပါတယ
်။ cardiac breaking လေးနဲ့ထောင်ထားတဲ့မိခင်အဲ့တော့ကျွန်တော်စကားပြောခဲ့ပြီးပါတယ်။အဲ့ဒီမိခင်ကထောင်ထဲမှာရှိခဲ့တဲ့ သူကလေးကိုစိတ်ကလေးပေါ်မှာအရင်ဆုံးကြည့်တဲ့စိတ်ကြောင့်တော်တော်လေးကိုစိတ်ကြောကပေါ့နော်စိတ်ချင်းလေးတော်တော်လေးကိုဟို severe depression လို့ပုံမျိုးရတဲ့မျိုးလို့တွေ့ရပါကျွန်တော်တို့တော့စိတ်ကျွန်တော်ရေးဆောင်နေတာပေါ့ကစိတ်ပိုင်းဆိုင်ရာဟိုပူထုံပေးတဲ့ကျွန်တော်တို့ဒီ counselor ရောပေါ့လေအကောင်လုံးဝိုင်းပြီးတော့ဒီအမေရဲ့ဒဏ်ရာစိတ်ဒဏ်ရာပြအောင်ကျွန်တော်တို့လုပ်ရပါတယ်တခါလေကြားလို့ချင်းကလေးကိုအရန်ချက်တယ်တခါလေကြားလိုက်ကလေးမျက်နှာကိုကြည့်ရတော့ဘာလို့သူကစိတ်မလုံးနဲ့ကလေးနဲ့ဒီပြညာပဲစိတ်မလုံးနဲ့ခံစားချက်ရှိတယ်ဆိုတာသူပြောပြတယ
်ဒါဆိုရင်မနှင်းပွင့်လို့မိခင်မရှိပဲကြီးပင်လာရတဲ့ကလေးတွေကရောမနှင်းပွင့်အနေနဲ့ကတော့သူ့အမေကိုသတိရနေသလိုစိုးရင်စိတ်တွေလည်းရှိနေပါတယ်တစ်ဖက်မှာလည်းသူနဲ့သူ့အဖွာကသူ့မောင်လေးကိုစောင့်ရှောက်အမဲ့တာဝန်ရှိလာပါပြီမနှင်းပွင့်ကသူ့အမေနဲ့ပဲအတူမနေနိုင်တာမဟုတ်ပါဘူးသူ့အဖေကလည်းကိုဗစ်ကာလအတွင်းကဆုံးမသွားပါတယ်တစ်ချိန်ကသူတို့မိသားစုလေးရဲ့အပူပင်မရှိပဲပျော်ပျော်ရွှင်ရွှင်နေထိုင်ခဲ့ကြရတာကိုသူမှတ်မိနေပါတယ်စီးပွားရေးလည်းအဆင်ပြေခဲ့သလိုမနှင်းပွင့်ကိုယ်တိုင်လည်းနိုင်ငံသားမှကြောင်တက်လှုပ်လှုပ်နိုင်မှုမျှော်လင့်ချက်တွေနဲ့ရှင်သန်နေခဲ့တာပါဒါပေမဲ့အခုတော့မနှင်းပွင့်အတွက်တစ်ချိန်မှသူ့အမေပြန်လည်လွတ်မြောက်လာပြီးမိသားစုပြန်လည်စုံစည်းနိုင်မှုစောင့်မျှော်နေသလိုသူတို့အလုံးလုံးချုံစိတ်ချရတဲ့နေရာတစ်ခုမှာရှင်သန်နိုင်ကြဖို့မျှော်လင့်နေပါတယ
်ခံစားရတာတော့မိမိဖမ်းမခံရခင်ချွဲကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မိကိုဖမ်းထားတဲ့လူတွေကိုလည်းမုန်းတယ်စစ်ကောင်စီကိုလည်းမုန်းတယ်သူတို့ကြောက်ပဲအဲ့လိုတွေဖြစ်လာတာမိမိပြန်လွတ်လာရင်အကုန်လုံးပဲအခြားနေရာကိုပြောင်းသွားခြင်းနဲ့နိုင်ငံခြားပြောင်းတာပဲဖြစ်ဖြစ်ပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတက်ဆက်တဲ့ဒိုတန်အစီအစဉ်ပါရှင်။အခုဆက်ပြီးတော့ဥတီမောက်တန်ပုံမှန်တက်ဆက်ပြီးနေတဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းတက်ဆက်ပါဦးမယ်။အနာဂတ်ဖေဖော်ဝါရီပြည်ထောင်စုတိဆောက်ရေးဆိုင်ရာဆွေးနွေးရေးဆိုတဲ့ဗိုလ်ချုပ်ကြီးအင်ဘန်လာရဲ့အဆိုပြုချက်နဲ့အာဆီယံရဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုချိတ်ဆက်လို့ရနိုင်ပါလားဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဦးတမောင်တန်းကဒုတိယပိုင်းအဖြစ်ဆွေးနွေးတင်ပြထားပါတယ်ရှင်
အနာဂတ်ဖက်ဒရယ်နိုင်ငံကိုဘလို့ဖွဲ့စည်းတည်ဆောက်မလဲဆိုတာကိုစတင်ဆွေးနွေးသဘောတူထားဖို့လိုအပ်တာပြီလို့ GEO အဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်ကြီးအမ်ဘလော့က February 9ရက်နေ့ကပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဖက်ဒရယ်နိုင်ငံတစ်ခုနဲ့ဆက်နွယ်ဆွေးနွေးရမယ်ဖက်ဒရယ်ယူနစ်တွေအကြောင်းကိုမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီမှ2021အထွေထွေတပိတ်ကော်မတီကိုယ်စားလှယ်ဖြစ်တဲ့ပါဝင်နေတဲ့ဥတွင်နေအောင်လည်းဆွေးနွေးတင်ပြခဲ့တာပါတယ်။ဒုတိယပိုင်းဖြစ်ကျွန်တော်အခုလိုပြင်ပြခဲ့
โอเคเฟเดอรัลยูนิเคสကကျွန်တော်တို့တော်တော်လေးအကဲဆက်တဲ့ကိစ္စအလဲဖြစ်နေပါတယ်ဆိုတော့အခုလို့ဘုโจကြီးအမ်ဘာလာအဆိုပြုတယ်လို့ပေါ့နော်ကျွန်တော်တို့ဆွေးနွေးထားကြမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲတွေကြောင့်ဟောစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်လာနိုင်သလားမဖြစ်အောင်ဟောဆွေးနွေးပွဲတွေကိုဘယ်လိုကျင်းပမလဲဒါကလည်းလက်တွေ့များအရေးကြီးပါသလား
ဟုတ်ကဲ့ကျွန်တော်ပုံဝင်လင်းလင်းပြောရရင်တော့ဒီစိတ်ဝမ်းကွဲပြားမှုတွေကတော့ဖြစ်လာနိုင်ခြင်းရှိပါတယ်အဲ့ဒီဖြစ်လို့ဖြစ်လာနိုင်ခြင်းရှိတယ်ဆိုတာလဲဟောပုံဝင်လင်းလင်းဟိုတကယ်ကိုအမှန်တမ်းပြောလို့ရှိရင်တော့ဆေးရနာရှင်တွေကအဲ့လိုဖြစ်အောင်လို့သူတို့ဖန်ပြီးခဲ့တာ哦ခုနနေမြေတွေကန့်သက်မှုတွေနေမြေပိုင်းခြားမှုတွေကအစသူတို့စိတ်ထင်သလိုတွေအလျှောက်ပြီးတော့နေမြေတွေကိုကန့်သက်ထားတာမျိုးတွေရှိရယ်နောက်လူမျိုးတစ်မျိုးနဲ့တစ်မျိုးခြားမှာလဲသွေးမကွဲကွဲအောင်သူတို့တုတ်ထားတာတွေရှိရယ်ဆိုတော့အဲ့ဒီအချိန်မတည်သေးတဲ့အတွက်ကြောင့်တော့အချင်းချင်းကြားထဲမှာတော့နည်းနည်းလေးပြောရဆိုရပြင်းပြင်းထန်ထန်ညှိနှိုင်းရတဲ့အခြေအနေမျိုးတွေကတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ဟိုမျှော်လင့်နေဒါပေမဲ့တပြိုင်တည်းထဲမှာပဲခုနပြောတဲ့ပြည်အောင်စုတစ်ကိုတကယ်တိဆောက်ကြမယ်ကိုဝိုင်းပြတ်ထန်းခွင့်ကိုတကယ်ပဲအောင်မခံအောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့ကျွန်တော်ကြားထဲမှာပြန်ပြီးတော့မှပြည်လည်အောင်ညှိနှိုင်းလို့ရနိုင်လိမ့်မယ်လို့ကျွန်တော်အဲ့ဒါကိုလည်းကျွန်တော်တစ်ဖက်ကနေပြောမှယုံကြည်တယ်နောက်တစ်ခုကကျွန်တော်တို့စီမှာကဟိုသွေးခွဲခံရတာလေသွေးခွဲခံရတယ်လို့တကယ်နဲ့ထဲမှာဒီသွေးကိုယ့်ကိုသွေးခွဲတဲ့သူကိုတွန်းလှန်လာတာကလည်းနှစ်ပေါင်း80ကျော်လာပြီပေါ့နော်ဆိုတော့အဲ့ဒီနှစ်အတွင်းမှာလေအချင်းချင်းကြားထဲမှာနားလည်မှုတွေလေပို့ပြီးတော့မှရလာတဲ့ဟာတွေလည်းရှိရပေါ့နော်တစ်ဖက်ကပို့ပြီးတော့မှသွေးခွဲခံရတဲ့အတွက် 都过多少年的事了，别讲嘞，哎，都现在都四年多，保密数字表嘛，保密哪来目的？也拿的七年没有的四年多，哎，都七年没有的呢，只能说，交通多少里面都用几方嘞？后来，只能说，第那个武昌木看看他们四年的都为奶奶，那个第银行手里家的嘛，那个都保住一点像红路，九百里两牛的四万嘞，所以阿拉话，第那个保住一点像九百的时候啊，可能表嘞，谁管管户的不？但那种小差别嘛，你有一个不一样的样路，就是九万里的皮带多。第六千里没有了，就是天天皮烂那一种那边，虽然过来说千里没有皮烂那一种那边，但有胶软那一种，路上也下来了，阿刚刚那种，细腻的时候没有了，就那开嘛表演吧。
OK， 我最来用表达的台式路线呢，就是说，第六万里那一页，小腿开开的是可接的吧？喏，大家好，也。来那个多来一个嘞啊，对酒给啊嘞，别在那里撇嘞，就比如嘞，啊，我们比如没得把的啊，不去毛衣嘞，三两袖嘛嘞，就那个跑步吧嘞。苦，这边老白嘛说的是嘞，不能就那个路没有车干嘞，没好开嘞。路况也车干干嘞，请个朴素嘞，手表家的嘞，是喇叭嘞。所以，这边马家多嘞，就那个阿西安啊嘞，哦，等牛大龙山呀。阿龙把我呢，孙女辈爹肩膀我带动他吧的。但老老在嘛的，孙女辈阿来嘛撇队伍，但别别不着急，安排了阿来表来的，多来一阿叔的家嘛，等你表都是爷。那么那个人那个爷撇心里的嘛，爷把的阿叔的家嘛，你记他的都包过咯。所以咯，阿些手表讲是也是摆爹撇过，人家这个事情阿管你包咯，不着急安排来表的。对手训练目标，路路偏来没路，我昨天我听嘛拉开没
有？今天呢，哎，没问我哩，我皮肤这属于不让动的苦，我心心念念表我路了啊，今儿阿仙哥的，我没有当阿龙保卫呢，训练目标部署比较多，带动那个呢，所以他five consensus 嘛嘞，都表给的哈，所以第一个咯，我哎嘛心心念念今儿西部路了啊。第，就那路，牛蛋阿龙包完呢，孙林奶奶母说了啊，实在把孙林奶奶母，就那路阿罗，没好铺路开嘛，用钱的。那么阿先生，哎，发工程师的嘛罗，新新年年度啊，跑遍上牛，没事的对，哎，起码嘞，就那路，当然银行组的家来嘛，你不要目的，哎，批假的。那说，今年嘛罗，就那新年年表现啊，就那路别个哪来这个罗，实在没把嘞，谁拿些呢没把嘞。就那路牛大前年家里嘛呗，比如话没孙女奶奶母，大家罗就那路啊，没偏门的，就那路家里嘛，如果路话没好偏的，可能表嘞奶奶母哩啵喏，我前年家里嘛别在那里内段哦，就那路地保证季节的一样，他也要路铺路嘛，他们一路路在看嘛，可能表嘞南岸的家也秋到文阳奶奶被母哩，西山被母哩嘞，路光路烂奶嘛嘞。但是我看到表示就能如果谁玩国家目的批案路谁拿钱的一个都需要就能如判例那个都叫目的而且钱一样就能将来嘛谁玩国家目的心里的是那个咯我就能如来看的但是我看了一下就能如来心里我来看嘛别的呢也批我不必钱干那样批的他们这份嘛来看到表示我你有意义来压给他的心里而这个路看到表示谁玩国家目的叫目的就能将来嘛你也那样啦，奶奶哩，开开的青年苗哩，撇哪个的所以呢？对不啦 ？B B 三亚的，我要不要嘛？你奶母哩，谁在母哩？大苗哩也来这种天呢？然后的车嘛，他西谷西来下面，给啥哩？别不，那老老些嘛咯，就那如果西南行到兰里的，旮旯撇的多，就那吃大鸭所以呢？他西南行拍下来旮旯撇的多，底下哩有咯，就那如第一后边他那里也没西谷，他们可能对乌阳的旮旯不呢？加土地的旮旯呢？就那他们他哩，哎旮旯嘛咯。Hello, Ninaimuri, General Mapiman, Loja Mapide. Hello, Ninaimuri, General Lode Kamaro, International, Wayao Biari, Ninaim Biari, Sida Biari, Sura Chinin Rule, Shila Nine, Lule, General Kaima, Yongji Baraga. Okay.
Okay, so the Utule of Yodar Tama, Setakule, the Eazu de Martem, Taubot, the New Dalo Saya, Dreso Suni Sula Tama. So the first second Sibeka Yodagale, and Eugene. No, quite a woo. It am a do a thing of human towel of your name. But that's a lotion, the man I ye, a tika jade, aga,
ကျွန်တော်တို့စစ်အနိုင်တိုက်ရေးဆိုတဲ့ဘက်ကိုပဲနှစ်ဖက်စလုံးကဥတည်သွားနေတယ်လို့ကျွန်တော်တို့ယူဆလို့ရမယ်သဘောဖြစ်နေတယ်ဆိုတော့သို့သောပြောတဲ့စစ်ကောင်စီကိုအင်အားစုတစုဖြစ်နေထည့်ပြီးမထားဘူးဆိုတာက NUCC ရဲ့ယက်တီချက်လား GSC ရဲ့ယက်တီချက်လားခင်ဗျ
အဲကျွန်တော်တို့ NUCC မှာကိုအဲ့ဒီယက်တီချက်ရှိပါတယ် NUCC မှာယက်တီချက်ရှိပါဆိုတော့ GSC ဒီ NUCC ရဲ့ဖွဲ့ဝင်ဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အဲ့ရတီချက်တူတဲ့အတွက်လည်းကျွန်တော်တို့ဆက်ပြီးတော့ NUC မှာပါနေတာပေါ့နော်။နောက်စစ်တပ်နဲ့ဆင်ရနာရှင်တွေနဲ့ပတ်သက်လို့ရှိရင်အထူးဖြစ်တော့စစ်တပ်လည်းပါတာပေါ့နော်။စစ်တပ်နဲ့ပတ်သက်ရင်ကျွန်တော်တို့ရဲ့သဘောထားကခုနစစ်နိုင်တိုက်ရေးကဘယ်ချိန်မှကျွန်တော်တို့ဖြစ်သွားလဲဆိုတော့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းမှုစပြီးကြိုးပမ်းတဲ့အချိန်ကစပြီးတော့စစ်နိုင်တိုက်ရေးဆိုတဲ့ဟာကကျွန်တော်တို့ဆင်ရနာရှင်ဆက်ကျင်အင်အားစုတွေကြားထဲမှာအခိုင်အမာဖြစ်သွားတယ်။ဟိုမြို့သားပြည်နယ်ကြားစီလို့ပြောတဲ့အခါမှာကျွန်တော်အမြဲတမ်းပြောလို့ရှိတာကအမျိုးသားပြည်နယ်ရင်ကြားစီဆိုတာဒီစစ်တပ်ကြောင့်မလို့ဆင်ရနာရှင်ကြောင့်မလို့စိတ်ဝမ်းကွဲနေတဲ့ကျွန်တော်တို့အမျိုးသားများအချင်းချင်းတိုင်းရင်းသားများအချင်းချင်းကြားထဲမှာပြည်နယ်ရင်ကြားစီကိုပဲလှုပ်ဆောင်မှုဖြစ်တယ်။ဒါပေမဲ့စစ်တပ်နဲ့ကအဲ့ပြည်နယ်ရင်ကြားစီကလှုပ်ဆောင်ရမှာမလို့စစ်တပ်ဆိုဒီမှာကောင်းမွန်သောအရက်ဖက်စစ်ဖက်အုပ်ချုပ်ရေးရအရက်ဖက်အောက်မှာပဲနေရမယ့်လူတွေဖြစ်တယ်။နောက် NUCC ထဲမှာရော NUG ထဲမှာရောကျွန်တော်တို့ရဲ့ခိုင်မာယုံကြည်ချက်ကမြန်မာနိုင်ငံမှာအဲ့လိုပြဿနာတွေတောက်လျှောက်ဖြစ်ပေါ်နေရခြင်းကစစ်တပ်တည်သူ့ရဲ့အဓိကတာဝန်ဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးကိုမလုပ်ဖဲနဲ့နိုင်ငံရဲ့အနာနိုင်ငံရေးထဲမှာဝင်ရောက်ပြီးတော့ပါနေတဲ့အတွက်ဒီပြဿနာတွေတောက်လျှောက်ဖြစ်ပေါ်လာခြင်းဖြစ်တယ်လို့ကျွန်တော်ကအခိုင်အမာယုံကြည်တယ်။အဲ့တော့2021အပြီးမှာတော့အားလုံးရဲ့စဉ်းစားချက်ကတော့ဒီတစ်ချိန်မှာတော့စစ်တပ်ကိုနိုင်ငံရေးကနေလုံးဝဖယ်ရှားဖို့ဆိုလို့ရှိရင်အနိုင်သူတို့ကိုတိုက်လိုက်တာပဲအဖြေဖြစ်တယ်ဆိုတာမျိုးကျွန်တော်တို့ခေါင်းထဲမှာဝင်လာတယ်ပေါ့နော်။ဝင်လာတဲ့အတွက်ကြောင့်လည်းဒီတိုက်ပွဲရဲ့ပြင်းထန်မှုကတလောက်ထိအာဟိုဖြစ်သွားတာပေါ့နော်ရှေ့ကတည်းကဆိုတော့ရှေ့မှာတော့ကျွန်တော်တို့ကရမလားလို့ညှိကြည့်တာပေါ့ဆိုတော့ဒါကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်တဲ့အတွက်အခုဒီညှိမဲ့နိုင်မယ်ဆိုတဲ့အထဲမှာတော့စစ်တပ်ကိုတော့ကျွန်တော်ကမထဲတော့ဘူးစစ်တပ်ကိုဖယ်ရှားပြီးတဲ့အခြေအနေတစ်ခုမှာပဲကျွန်တော်တို့အချင်းချင်းကြားထဲမှာပဲပို့ပြီးကောင်းမွန်တဲ့ပြည်အောင်စုတစ်ကိုတော့ဟုတ်တယ်ညှိကြနိုင်ရမယ်ဆိုတာမျိုးပဲကျွန်တော်ကအခုလောလောဆယ်မှာစဉ်းစားထားတာဖြစ်ပါတယ်ဗျဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်တင်လဲအောင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အခုဆွေးနွေးတော့ခဲ့သူကတော့ GSC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ NUCC ရဲ့အဖွဲ့မှာဝင်ရောက်ပါဝင်လှုပ်ရှားနေတဲ့ဦးသွေးလင်းအောင်ဖြစ်ပါတယ
်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ဖြစ်ပြိုင်ကဘာအစီအစဉ်ကိုဦးတင်မောင်တန်တင်ဆက်ခဲ့တာပါရှင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလျှက်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာအစီအစဉ်တွေကိုလည်းမကြခင်မှာတင်ဆက်ပေးမှာမို့စောင့်မျှော်နှဆင်ပါအောင်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်မင်္ဂလာညချမ်းပါရှင် February 18ရက်စနေညချမ်း VOA မြန်မာပိုင်း Radio အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နေပါတယ်အခုဆက်ပြီးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲရေးအတွက်လှုပ်ရှားသူအသက်22နှစ်အရွယ်ကျောင်းသူဒတ်တဝန်းကိုထိုင်းအာဏာပဏိကဖမ်းဆီးလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ RS ဆော်ဝါများပြည်တော်စုယူအီနိုင်ငံမှာရောက်နေတဲ့အချိန်ပထမဆုံးဟင်းယူဖျားကျောင်းကိုဖွင့်လှစ်ပေးလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဂျပန်အကြားတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းချက်တွေထွက်ပေါ်လာပေမဲ့လို့မစ်ဆိုင်းတုံးဆက်တက်မှုတွေကြောင့်တင်မာနေစေဖြစ်ပါတယ်။ဒီလိုအာရှနိုင်ငံရေးသတင်းတွေကိုကိုစုံမိုးကျော်စူးစီးတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ရှားသူလူငယ်အမျိုးသမီးတန်တဝန်းကိုထိုင်းအာဏာပိုင်တွေက February 23ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။တန်တဝန်းဟာပြီးခဲ့တဲ့ February 9ရက်နေ့ကဘန်ကောက်မြို့အဝေးပြေးလမ်းမှာရဲတွေလမ်းပိတ်ထားတာကိုကားနဲ့ကျော်ဝင်မောင်းနှင်ခဲ့ပြီးဘရင်အမတော်တီတီဒုံလိုက်ပါလာတဲ့ရင်တန်းကိုကျော်တက်ခဲ့ပါတယ်။ရဲတွေကကားနဲ့သူ့ကိုလိုက်လံပိတ်ဆို့တားဆီးခဲ့ပါတယ်။ဒီဖြစ်ရပ်ကိုသူက Facebook မှာတိုက်ရိုက်လွှင့်ခဲ့ပါတယ်။အဲ့ဒီနောက်တန်တဝန်နဲ့အဖွဲ့ဟာ February 10ရက်နေ့မှာဘန်ကောက်မြို့လူစီကားရမြို့ပတ်ယထာဘူရာယုံတခုမှာဘရင်မိသားစုရင်နှန်းဟာအများပြည်သူတွာလာရေးကိုအနောက်ရှက်ဖြစ်မဖြစ်အများစံတာကောက်ယူခဲ့ရမှာဘရင်လိုလားသူတွေနဲ့အထီးကရုံဖြစ်ခဲ့တဲ့အတွက်ရဲတွေအပါအဝင်တော်တော်များများတန်ရာရခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုစန့်ကျင်ဖို့ဟာအလွန်အန္တရာယ်ကြီးပြီး အလွန်ဖြစ်ခဲ့ပါတယ်တန်တဝမ်တလူနွန်ဟာအသက်22နှစ်သာရှိတဲ့ဒီမိုကရေစီရေလှောင်ရှားသူဖြစ်ပါတယ်2020-2021ခုနှစ်ဆန္ဒပြပွဲတွေမှာဘရင်အာနာရှော့ချရေးနဲ့ဘရင်နဲ့ပတ်သက်တဲ့တင်းကျပ်တဲ့ဥပဒေတွေပြင်ဆင်ရေးတောင်းဆိုခဲ့ကြပါတယ်တန်တဝမ်ဟာ2022ခုနှစ်မှာအဖမ်းခံရပြီးအာမခံနဲ့ပြန်လွတ်ခဲ့ပါတယ်2023ခုနှစ်မှာဘရင်ကာကွယ်ရေးဥပဒေနဲ့ထပ်မံတရားစွဲဆိုခံရပါတယ်တန်တဝမ်နဲ့တွဲဘက်လှူရှားသူအော်ဒဝမ်ဖူပောင်တို့မိန်းကလေးနှစ်ဦးဟာရပ်ပေါင်း50ကျော်ကြာအစာငတ်ခံဆန္ဒပြခဲ့ကြပါတယ်သူတို့နှစ်ဦးဟာပြီးခဲ့တဲ့လတွေကမှအချုပ်ကနေပြန်လွတ်လာတာပါသူတို့ကိုထောက်ခံသူတိုးလာပါတယ်ဒါပေမဲ့ထိုင်းမှာဒီကိစ္စဟာအလွန်အန္တရာယ်ကြီးတဲ့အတွက်လူတွေကပွင့်ပွင့်လင်းလင်းမထောက်ခံရကြပါဘူး2023ခုနှစ်တန်တဝန်တို့အစာငတ်ခံဆန္ဒပြနေစဉ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကသူတည်သည့်ချနတစ်တတိယခရွန်ပေါင်ကအခုလိုသုံးသပ်ပြောဆိုခဲ့ပူပါတယ
် from our observation we could say that people are reluctant
ကျွန်တော်တို့လေ့လာမိသလောက်ဒီအစာငတ်ခံဆန္ဒပြတာကိုလူတွေကထောက်ခံဖို့တွန့်ဆုတ်နေကြပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆက်တွဲပြင်းထန်တဲ့အကျိုးဆက်တွေကိုကြောက်ရွံ့ကြတဲ့အတွက်ဖြစ်ပါတယ်
ဒါပေမဲ့2020နောက်ပိုင်းဆန္ဒပြပွဲတွေမှာဘရင်ဥပဒေပြင်ဆင်ရေးအတွက်ပြောင်ပြောင်တင်းတင်းတောင်းဆိုလာခဲ့ပါတယ်။ထိုင်းမှာဆက်အာနာရှင်စနစ်နဲ့ဘရင်စနစ်ဟာအပြန်အလှန်အကျိုးပြုတည်မီနေပြီးထိုင်းနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးကိုလဝကြီးအုပ်ချုပ်ကင်ထားတယ်လို့လူငယ်ကျောင်းသားတွေပညာတတ်လူလာတန်းစားတွေကမြင်ကြပါတယ်။ဒါကြောင့်ထိုင်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပုံမထွန်းကားရေးမှာဒီအချက်နှစ်ခုစလုံးကိုပြင်ဆင်ဖို့လိုတယ်လို့ယူဆကြတာပါအခုအခါတန်တဝန်ကိုဖမ်းဆီးထားပြီးထောင်ဒဏ်15နှစ်အထိကျနိုင်တဲ့ပုံမှန်112ဘရင်ကာကွယ်ရေးဥပဒေနဲ့ဆွဲဆိုထားပြီးဖြစ်ပါတယ်ဒါအပြင်ဖွဲ့စည်းပုံပါလုံခြုံရေးဥပဒေ116နဲ့လည်းဆွဲဆိုခံထားရပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်တပ်ကအာဏာသိမ်းခဲ့ပြီးဖွဲ့စည်းပုံစည်းမျဉ်းကိုပြန်လည်ရေးဆွဲထားတာဖြစ်ပါတယ်အခုလိုအချိန်မှာပဲမွတ်စလင်နိုင်ငံတနိုင်ငံဖြစ်တဲ့ UAE Arab စော်ဝါများနိုင်ငံကို February 13ရက်နေ့ကရောက်ရှိသွားတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာ UAE နိုင်ငံမှာပထမအဦးဆုံးတည်ဆောက်တဲ့ဟိန္ဒူဘုရားကျောင်းကို February 14ရက်နေ့မှာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဘုရားကျောင်းဆောက်ဖို့ UAE အစိုးရကမြေ28ဧကပေးခဲ့ပါတယ်။ကျောင်းဆောက်ဖို့ကုန်ကျငွေ$65,000,000နီးပါးကိုတော့ဝန်ကြီးချုပ်မိုဒီရဲ့ဇာတိပြည်နယ်ဖြစ်တဲ့ဂူဂျာရတ်ပြည်နယ်မှာရှိတဲ့ဟိန္ဒူသာသနာအဖွဲ့ BAPS ကထောက်ပံ့ပေးခဲ့ပါတယ်။ UAE မှာနေထိုင်တဲ့အိန္ဒိယလူမျိုး 3.5 သန်းလောက်ရှိပါတယ်။ဒီမိုကရေစီနိုင်ငံဖြစ်ပြီးဘာသာရေးကိုအဓိကမထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာဝန်ကြီးချုပ်မိုဒီဟာဟိန္ဒူဘာသာကိုအားပေးအားမြောက်လှုပ်လာနေပြီးသူ့ကိုလည်းဟိန္ဒူအမျိုးသားရေးဝါဒီလို့ဝေဖန်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတဲ့တုန်းကရှေးဟောင်းမွတ်စလင်ပဒီကိုဖြိုချခဲ့တဲ့မြေနေရာမှာဆောက်လုပ်ထားတဲ့ဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုဝန်ကြီးချုပ်မိုဒီတက်ရောက်ခဲ့တဲ့အတွက်ဝိုင်းဝန်းဝေဖန်ခဲ့ပါတယ်။လူဦးရေတန်း1400ကျော်ရှိတဲ့အိန္ဒိယမှာမွတ်စလင်14ရာခိုင်နှုန်းရှိပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားနဲ့ဂျပန်အကြားနှီးကပ်တဲ့ဆက်ဆံရေးတွေဖြစ်မလာနိုင်စရာအကြောင်းမရှိပါဘူးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အမွဖြစ်သူကင်မျိုးဂျုံကဖေဖော်ဝါရီလ15ရက်နေ့မှာပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံလိုတယ်လို့ပြီးခဲ့တဲ့ရက်သက်တပတ်ထဲမှာပြောဆိုအပြီးအခုလိုထွက်ပေါ်လာတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဖေဖော်ဝါရီလ14ရက်နေ့မှာမြောက်ကိုရီးယားကမစ်ဆိုင်းတွေထပ်မံစမ်းသပ်ပစ်လွတ်ခဲ့တဲ့အတွက်စိုးရိမ်မှုတွေရှိနေကြောင်းဂျပန်အစိုးရပြောရေးဆိုခွင့်ရှိသူယိုရှိမာဆာဟာရာရှိကFebruary 15ရက်နေ့မှာပြောဆိုခဲ့ပါတယ်
北朝鮮は潜水艦や発射台付き車両
ミサイルတွေကိုရင်ခုတ်သင်းမောဒါမှမဟုတ်စစ်သင်းမောတွေအပေါ်ကနေပြစ်ခတ်စမ်းသပ်နေတာဟာဘယ်နေရာကနေပြစ်မယ်ဆိုတာကိုခန့်မှန်းဖို့ခက်အောင်လုပ်နေတာဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ရုတ်တရက်တိုက်ခိုက်နိုင်မဲ့စွမ်းရည်မျိုးကိုမြင့်တင်နေတာပါ
မြောက်ကိုရီးယားကရုတ်တရက်တိုက်ခိုက်မှာကိုစိုးရိမ်နေပြီးအခြေအနေတွေကိုမပြတ်စောင့်ကြည့်နိုင်ဖို့ဂျပန်အနေနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့ဆက်လက်ပူးတွဲလှုပ်ဆောင်သွားမယ်လို့ဂျပန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
ကိုဇော်မိုးကျော်တင်ဆက်တဲ့အာရှနိုင်ငံရေးပါရှင်။အခုဆက်ပြီးတော့လေယာစီးပါသတင်းတွေကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာရဘာကိုနိုင်ငံတကာအဆင့်မီကုန်ချမ်းအဆင့်မထုတ်လုပ်နိုင်တာကြောင့်မြန်မာရဘာဟာကမ္ဘာရဘာပေါက်ဈေးထက်ဒေါ်လာအတော်များများကွာတဲ့အထိစိတ်နှိမ်ခံရပါဗျ။ဒီလိုရဘာဈေးအပါအဝင်တစ်ပတ်အတွင်းလေယာထရက်ကုန်တီးနှံတွေရဲ့ဈေးအတက်အကျဘယ်လိုရှိပါလဲ။လေယာစီးပွားသတင်းတွေကိုစုစုပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြူရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြူရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းထွက်ရောဘာကကမ္ဘာရောဘာပေါက်ဈေးထက်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ရောဘာကိုပြည်ပတင်ဖို့ရောင်းချရမှာနိုင်ငံတကာအဆင့်မီကုန်ချမ်းအဆင့်မရှိတာကြောင့်ကမ္ဘာရောဘာပေါက်ဈေးထက်အမေရိကန်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်လို့မြန်မာနိုင်ငံရောဘာဆိုင်ဘုတ်ထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါရယ်ကမ္ဘာဈေးကွက်မှာအဆက်ဆက်ဇဝိုင်းရောဘာတန်ကိုအမေရိကန်ဒေါ်လာ1900ကနေ2000လောက်ထိပေါက်ဈေးရှိနေပေမဲ့မြန်မာပြည်ထွက်အဆက်ဆက်ဇဝိုင်းရောဘာတန်ကအမေရိကန်ဒေါ်လာ1100လောက်သာပေါက်ဈေးရရှိနေတာဖြစ်ပါရယ်လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့အကောင်းဆုံးအရေးသွေးဆင့်ASSS 1ကကမ္ဘာရောဘာဈေးကွက်မှာနံပါတ်3 ASSS 3အဆင့်လောက်သာရှိနေတာကြောင့်ဈေးနှုန်းကွာဟတာလို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းအတွင်းရင်မူဥခိုင်မြင့်ကတုံ့သက်ပါတယ်။ပြည်တွင်းကထွက်ရှိတဲ့ရောဘာကုန်ချမ်းတွေကိုတရုတ်နဲ့ထိုင်းဈေးကွက်ကိုနယ်စပ်လမ်းကြောင်းတွေကနေအဓိကတင်ဖို့နေတာဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကိုလည်းပင်လယ်ရောင်းကနေတင်ဖို့မှုတွေရှိနေပါတယ်။ပြည်တွင်းရောဘာဈေးကွက်မှာတော့ဆက်ရုံအရောက်ပို့ဈေးရောဘာမှိုင်းခံပြား ASS1 အတန်တပေါင်းကို2000ကျပ်လောက်ပေါက်ဈေးရှိပြီးမှိုင်းခံပြား ASS3 အတန်တပေါင်းကို1950ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်။အခုနှစ်မှာပြင်ပဆန်တင်ပုံမှုကပြင်းမြင့်တက်လာနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြင်ပဆန်တင်ပုံမှုရောကြနေရကနေအခုနှစ်အစမှာတော့တင်ပုံမှုကပြင်းလဲမြင့်တက်လာတယ်လို့ဆန်ကုန်တဲ့ကြီးတွေကတုံ့တက်ထားကြပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကပြင်ပကိုဆန်နဲ့စကွဲတန်ချိန်2,100ကျော်ထိတင်ပို့နိုင်ခဲ့ပြီးအဲ့ဒီပမာဏဟာ10လတာအတွင်းအများဆုံးတင်ပို့နိုင်တဲ့ပမာဏဖြစ်နေတယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်ကထုတ်ပြန်ထားပါတယ်2023ခုနှစ်ဧပြီလကနေအောက်တိုဘာလအထိပြင်ပကိုလစဉ်ဆန်တန်ချိန်6,000ကနေ3,100ကျော်ထိတာတင်ပို့ခဲ့ရတာကနေနိုဝင်ဘာလမှာတော့တန်ချိန်3,900ကျော်နဲ့ဒီဇင်ဘာလမှာတော့တန်ချိန်3,900ကျော်ထိတင်ပို့မှုကတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်။ပြည်တွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်စစ်ပုံစီစီမြင့်တက်တာတည်ယူပို့ဆောင်ရေးခက်ခဲတာပြင်တရားစုစီတွေမြင့်တက်တာအပါအဝင်စိုက်ဧကရွတ်ကြမှုတွေကြောင့်ပြည်တွင်းဈေးကွက်မှာတော့ဆန်ဈေးကအဆမတန်မြင့်တက်လျက်ရှိနေပါတယ်။ဈေးကွက်ထဲမှာပြင်သွင်းစားသုံးမှုများတဲ့ရွှေဘိုပေါ်ဆန်က18ပေါင်တအိတ်ကို13,500ကနေ13,500ကျပ်ဝန်းကျင်ရှိပြီးငစိမ့်ဆန်ချန်က18ပေါင်တအိတ်ကို4,000ကနေ9,500ကျပ်ဝန်းကျင်အီယာမင်းဆန်ကတအိတ်ကို13,000ကျပ်နဲ့အီယာပတိတာဆန်ကတအိတ်ကို13,500ကျော်အတီးတီးပေါက်ဈေးရှိနေပါတယ
်။နေမြေလုံးလုံးရဲ့အခြေအနေတွေကြောင့်ကော်ဖီဈေးမဝယ်နိုင်မထောက်နိုင်ဖြစ်နေပါတယ်။မြမကော်ဖီကိုပြည်ပနိုင်ငံတွေကနေဝယ်ယူဖို့ကန့်လန့်ထားကြပေမဲ့နယ်မြေလုံခြုံရေးအခြေအနေတွေကြောင့်ကော်ဖီစစ်ကွင်းစင်းဝယ်ယူဖို့ခက်ခဲနေသလိုပြည်ပတင်ပို့မှုမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကော်ဖီဆိုင်တောင်သူတွေနဲ့တင်ပို့ရောင်းချသူတွေကပြောပါရယ်ကော်ဖီအများဆုံးဆိုက်ပြုတာဒေသတွေဖြစ်တဲ့ပြည်ဦးလွင်မြို့နယ်နဲ့ချင်းပြည်နယ်ရှမ်းပြည်နယ်အတွင်းကနေရာဒေသအများစုမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကော်ဖီသီးခူးစို့ဖို့အခက်အခဲတွေရှိနေတာပါဟု
တ်ပါတော့ဆရာဒီမှာတော့ဘာကြီးရောဝယ်တော့ရက်လာတာပေါ့ဟိုကဆောင်းကန်တစ်ခုပဲကျန်တော့မှန်လို့ဘာမှန်လို့မရဘူးကပြီးတော့ပြရဘူးဘယ်လိုကောင်းလဲအဝယ်ကူရက်လာချွင်နေရတယ်မှဟိုဘယ်လိုကောင်းလဲမချင်းနေမကောင်းတော့အဲ့ဒါကြောင့်တော့ဘာတော့ copy ထုတ်နေတာဖြစ်တာပေါ့နော်ချင်းနေမကောင်းတော့ copy မဝယ်နိုင်ထုတ်နေဖြစ်တာပေါ့ဒီလိုကြတယ်မှလုပ်နေရတာပေါ့နော်သွားရည်ဓာကြီးအဲအင်းပေါ်လာသွားရည်ဓာကြီးကတော့သူတို့ကြီးဘယ်လိုကောင်းလဲအဲ copy ရှုပ်တော့ copy ကိုခုနေရတာပေါ့နော်ဒီလိုရရရန်ကြီးလို့ဖြစ်တာဆိုဘာမှလည်းပြောမရဘူးဒီတော့ဘာမှလည်းခံမလို့မရဘူးပြည်နယ်ဦးချင်းကမနေ့ကဘာကြီးမလဲမှန်မှန်ရရှိနေတာဟုတ်လားသူပြည
်မြန်မာနိုင်ငံကထွက်ရှိတဲ့ထူးထမ်းဝင်ကော်ဖီကိုအမေရိကန်နဲ့ဥရောပကနိုင်ငံတချို့ကိုတင်ပို့နေတာဖြစ်ပါတယ် ရေသွေးစင်းနှိမ့်တဲ့ကော်ဖီတွေကိုတော့ဂျပန်ကိုရီးယားဘာဝင်အာရှဒေသကနိုင်ငံပေါင်း14နိုင်ငံကိုတင်ပို့ရောင်းချနေပြီးပြည်ပဈေးကွက်တချို့ကလည်းဝယ်ယူဖို့ကန့်လန့်မှုတွေရှိနေပါတယ်မြန်မာကော်ဖီကဈေးနှုန်းမြင့်တက်လာသလိုပြည်ပဝယ်လိုအားများပြီးဈေးကွက်တွေထပ်မံကန့်လန့်ခံထားရလို့အလားအလာကောင်းတွေရှိနေချိန်မှာစစ်တပ်ကအာဏာသိမ်းမှုနောက်ဆက်တွဲတိုက်ပွဲတွေကြောင့်ပြည်တွင်းပြည်ပတင်ပို့မှုလမ်းကြောင်းတွေပိတ်ဆို့နေတဲ့အတွက်ဈေးကွက်ပြောင်းမန်းဖို့တောင်မလွယ်တော့ဘူးလို့ကုန်တယ်တွေကဆိုကြပါတယ်ပြည်ပတင်ပို့မှုမှာကော်ဖီတန်ကိုပစ္စည်းအရေးသွေးပေါ်မူတည်ပြီးအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရှိနေပါတယ်ပြည်တွင်းဈေးကွက်မှာတော့ကော်ဖီအဆိုတစ်ပိတ်သားကို3800ကနေ4200ကျပ်အချောက်ခံထားတဲ့ကော်ဖီအသီးကတော့တစ်ပိတ်သားကို4500ကနေ9000ကျပ်ထိပေါက်ဈေးရှိနေပြီး2022ခုနှစ်ကထက်သုံးစားလောက်ဈေးပိုမြင့်တက်လာတယ်လို့ရွာငန်ကော်ဖီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအစုအဖွဲ့ကပြောပါတယ်ကော်ဖီကိုကုန်ကျော်အဖြစ်ထုတ်လုပ်ဖို့ဤပညာပိုင်းရောဈေးကွက်ပါရှိနေပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကမလိုအပ်တဲ့မူဝါဒတွေကိုချမှတ်ပိတ်ပင်ထားတာကြောင့်ကုန်ရမ်းအဆင့်နဲ့ပဲတင်ပို့နေရတာလို့ကုန်တယ်တွေကဝေဖန်ထောက်ပြထားပါတယ
်အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Farmer Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းတွေကိုနားဆင်ကြည့်ရှုခဲ့ကြရပါရှင်။လေယာစီးပွားသတင်းတွေကိုနားဆင်ခဲ့ရပြီးတော့အခုတခါဥရုယာတီဘက်ကိုလည်းတလဲချစ်ရအောင်ပါ။ယာတီဥရုပြောင်းလဲမှုပြင်းထန်လာပြီးကမ္ဘာတဝန်းမတည်ငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံမှုရှိရေးနောက်ဥရုယာတီပြောင်းလဲမှုနဲ့တဟဆာတာကြအောင်စိုက်ပျိုးတောင်သူတွေနဲ့လူမှုအတိုင်းဝိုင်းကိုကူညီပေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါရစေ။ဖန်လုံအိတ်တန်းွေထုတ်လို့မှုလျှော့ချနေတဲ့အချိန်တစ်ဖက်မှာလည်းတန်ရှင်းစွမ်းအင်ကဏ္ဍမှာစမ်းသစ်တီထွင်နိုင်ဖို့အတွက်အကြီးအကျယ်ရင်းနှီးမြှုပ်နှံကြဖို့စွမ်းအင်ဝင်ကြီးတွေနဲ့ပညာရှင်တွေပြည်သက်နိုင်ငံပါရီမြို့မှာနီးလန်းရှာဆွေးနွေးခဲ့ကြပါတယ်။ဥရုယာတီနဲ့အနာကဘာအစီအစဉ်မှာနှမ်းလောင်ကတင်ပြပေးထားပါတယ်ရှင်။ရာသီပြောင်းလဲမှုပိုးပြီးတော့ပြင်းထန်လာချိန်မှာပဲနိုင်ငံရေးစည်ရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကမ္ဘာကြီးမှာစားနပ်ရိက္ခာတွေရှားပါလာတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ်။ဦးမတောက်မှတီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းမှူးချုပ်ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှ February 23ရက်နေ့ကအခုလိုတင်ပြခဲ့တာပါ။
I am dismayed to say that our world today is teeming with examples of the devastating.
ကမ္ဘာစားနပ်ရိက္ခာအကြက်တဲဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်။စစ်ပွဲတွေအချိန်မြင့်လာတဲ့အခါစားလောင်ငတ်မှုတွေတိုးလာပါတယ်။လူတွေနေရပြောင်းရလာကြောက်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောက်ပဲဖြစ်ဖြစ်စားနပ်ရိက္ခာတွေရှားပါလာရပါတယ်။
ကုလလုံခြုံရေးကောင်စီမှဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ
် A global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရိက္ခာအကျက်တဲဟာကမ္ဘာအဆင်းရဲဆုံးဆိုတဲ့လူများစွာအတွက်တော့မရေပုံကြီးပါပဲရာသီဥတုဆိုင်ရာအကျက်တဲတွေကလည်းလူအသက်သေစေလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်။ဒီအချက်နှစ်ချက်စလုံးဟာငြိမ်းချမ်းရေးကိုထိခိုက်စေပါတယ်။ဆာလောင်မှုတွေကစူပူအောင်ကြွားမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ
်။ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငတ်မှုကြရပြီးစီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73သန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငတ်မှုမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချောင်းမှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပဋိပက္ခတွေဥဒုယာတိနဲ့စာနာရိက္ခာရှားပါမှုကြားဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှဖြစ်တော်မယ်လို့လည်းအတွင်းမှုချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစားနပ်ရိက္ခာဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစားနပ်ရိက္ခာရှားပါပြီးတော့ဆာလောင်ငတ်မှုတိုးလာစေတဲ့အတ္တိကမောင်းနှင်အားနည်းရကတော့ဥဒုယာတိပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဥတုရာသီရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steel ကလည်းအခုလိုတင်ပြသွားပါတယ်
။ Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှားပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ချဖို့ပြောင်းလဲလာတဲ့ရာသီဥတုနဲ့တဟဇာတာကြောင့်အရှိန်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လည်းလိုပါတယ်။ Kabama, Buchin, Yita Mule, Teko, Mianzan Labare, Moya Tomu, Ponzani Le, Pianle Labi, Monani Le Pumu, Akan Lare, Atre, Sonshon, Piasimu, Pumia Labare, Yadi Udu Pianle Mujam Hope, Sanaika Tolo Muri, Tasin Lani Delu, IPCC Ga Piobare, Temuido de Nagama, Sanaika, Dika Tolo Nide, Nanganiga, Saibu Tacondi, Tasin Lama Pite Atre, Yika Taupa Mudi Le, Jasin Lanai Jishini Bare.
Tainu Pidari Lumubuago Kakwe Penaimbo National Climate Adaptation Plan Sure Uduyati Pian Lemune Lelioni to a Pisime Sisingo Nanganai Gonte Popolore Lule Taupia Tobare Efe Uya Soya Nangamba Naza Shinanganga Lubon Nia Naza Shitano Asai Zamalon Lamune Soaza Joniabi Domon Pompite Tia Kunasel Lidano Garo Uduyati Pian Lemune Petipicari Jow Salam Murine Joni Jarawa Gula Lunyoe Kansima, Uduyadi, Pian Lemujang, Sana Yika, Sharpa Mugo, Pishane Jemabe, Swan in a Yadi Udu Sayan, Wunye Yau Tonze, Jorogale, Gabon Dangwe Shortanaje, Nipinya Tene, Swan in Tolonaye, Jindanga, Parimuma Sune Kajabare. American Uduyadi Yaya two goes at John Kerrigaro, Kaba Abuchin Tesside, Gabon Tolomu Jasin Lamelo, Jongi Jang Kulo Pio Sutabare.
I'm totally convinced now that we will get to a low carbon, no carbon economy. There is no way, no matter who is elected.
Gabon Tawe Tolomu Jasin Lame, Gabon Tolomu Kinna Siboye Loka Pilame Sura, Jano Trime Yunchibare. Gabba Betty Lama, but do where you go can, deep you see. Gabon Tolomu Gado, Jasin Lamaba. Sigwa Bian Lebe go Banay, when you wep it, when you do wep it. The Baraga wep it, Ben, I eat the maga, but don't yellow me yellow.
အစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝန်ကြီးတွေကလည်းတန့်ရှင်းစွမ်းအင်ကရမှာအကြီးအကျယ်ရှင်းနေမြုံနှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါ။မစ္စတာဂယ်ရီကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပေါလာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအားသွင်းခွင့်စိတ်ကြိုးပမ်းမှုတွေနဲ့ပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်ဆရာရှိပါတယ်လို့
ဥရုယာတီနဲ့အနာဂတ်ကပအစီအစဉ်ကိုနားလောင်ကတင်ဆက်ပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းတွေကလေးကတုတအစီအစဉ်ကိုလည်းတင်ဆက်ပါဦးမယ်။မတက်ရှင်းတဲ့လေရှုချိုက်မိတဲ့အကျိုးဆက်ကျန်းမာရေးပြဿနာတွေကြောင့်သေဆုံးသူဟာကမ္ဘာမှာနှစ်ဆင့်တန်းတဲ့ချီရှိပါတယ်။ကမ္ဘာဘယ်နိုင်ငံဘယ်မြို့တွေမှာလေရှုညစ်ညမ်းမှုအခြေအနေစိုးရိမ်စရာဖြစ်နေတယ်လဲဆိုတာကိုမညွညွလင်းကသတင်းတွေထဲကတုတအစီအစဉ်မှာတင်ပြထားပါတယ်ရှင
်ကမ္ဘာပေါ်မှာလူပေါင်း9000လောက်ဟာလေရုညဉ့်ညံမှုနဲ့နောက်ဆက်တွဲပြဿနာတွေကြောင့်နှစ်စဉ်သေဆုံးနေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့97ရာခိုင်နှုန်းဟာတန့်ရှင်းမှုရှိတဲ့လေတွေကိုရှူရှိုက်နေကြရတယ်လို့လည်းပြောဆိုထားတာပါ။လေရုညဉ့်ညံမှုဟာအဓိကအားဖြင့်လူသားတွေအသုံးပြုနေတဲ့လောင်စာဆီနဲ့ဓာတ်ငွေတွေကြောင့်ဖြစ်တဲ့အပြင်တော်မီလောင်မှုတွေမိထောင်ပေါက်ကွဲမှုတွေကြောင့်လည်းဖြစ်တယ်လို့ပညာရှင်တွေကဆိုပါတယ်။အထူးသဖြင့်မြို့ပြတွေမှာမော်တော်ကားတွေနဲ့ဆက်ယုံအလုပ်ယုံတွေကထွက်လာတဲ့မိခိုးငွေတွေဖုန်မှုန့်တွေကြောင့်လေထုမတန့်ရှင်းညဉ့်ညမ်းမှုတွေအများကြီးဖြစ်ပေါ်လာရတာပါ။ဒါအပြင်မိသွေးချိန်နှံစီတရိတ်ဆန်ဆုတ်ပြက်ပစ္စည်းထင်းမျက်ချောက်စတဲ့အရာတွေနဲ့အိမ်တွင်းမှာချက်ပြုတ်နေမှုတွေကလည်းအိမ်တွင်းလေရုညဉ့်ညမ်းမှုကိုဖြစ်စေတာပါဒီလိုအိမ်တွင်းလေရုညဉ့်ညမ်းမှုကလည်းကမ္ဘာပေါ်ကလူဦးရေသန်း2000ကျော်ရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့လည်း WHO ကပြောဆိုထားပါတယ်ဒီလိုညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေရတာကနေအထူးကအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ကျန်းမာရေးပြဿနာတွေဖြစ်လာရပြီးအသက်ဆုံးရှုံးရတာနာရာရှည်ယောဂါတွေဖြစ်သွားရတာတွေကိုလူသားတွေကြုံတွေ့လာကြရတာပါလေတို့ညဉ့်ညမ်းမှုအများဆုံးဖြစ်တဲ့နိုင်ငံတွေကတော့ကမ္ဘာပေါ်မှာဆင်းရဲတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ် လွန်ခဲ့တဲ့62နှစ်ကဂျာမနီနိုင်ငံမှာစတင်ထူထောင်ခဲ့ပြီးလက်ရှိဆွစ်ဇာလန်နိုင်ငံမှာအခြေစိုက်တဲ့ IQA ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ကြီးကတော့ကမ္ဘာလေလုံညဉ့်ဉန်းမှုဆိုင်ရာလုပ်ငန်းတွေကိုအဓိကဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ဒီအဖွဲ့ကြီးကလူသားတွေရဲ့အသက်ဆုံးရှုံးမှုတွေနဲ့နာရာရှည်ကျန်းမာရေးထိခိုက်မှုတွေဖြစ်စေတဲ့ကမ္ဘာလေလုံညဉ့်ဉန်းမှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုနေ့စဉ်နိုင်ရည်နဲ့အမျှတင်ပေးနေတာလည်းဖြစ်ပါတယ်။ဒီဖွဲ့ကြီးရဲ့သုတေသနဆောင်ရွက်ချက်ဒီအရ2022ခုနှစ်အထိတော့ကမ္ဘာမှာလေရုတန့်ရှင်းမှုမရှိဆုံးနိုင်ငံအနေနဲ့ကြည့်ရင်တော့အာဖရိကတိုင်းမှာရှိတဲ့6နိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်။အဲဒီနောက်မှာတော့ကမ္ဘာအရှေ့အလယ်ပိုင်းမှာရှိတဲ့အီရန်နိုင်ငံ၊တောင်အာရှကပါကစ္စတန်နိုင်ငံ၊ပါရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်းနိုင်ငံမြန်မာနိုင်ငံနဲ့အနေနဲ့မိတ်ချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာလူမှုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ထိပ်တန်းငါးနိုင်ငံဖြစ်တယ်လို့ဆိုပါတယ်။နိုင်ငံအလိုက်မဟုတ်ဘဲမြို့တွေအနေနဲ့ကြည့်မယ်ဆိုရင်တော့လက်ရှိကမ္ဘာမှာလူမှုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့မြို့ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာမြို့ဖြစ်ပါတယ်။ဒါကာမြို့ရဲ့လေရုညဉ့်ဉန်းမှုကအညွန့်ကိန်း250ကျော်မှရှိနေပြီးလူတွေရဲ့ကျန်းမာရေးအတွက်အထူးစိုးရိမ်စရာအခြေအနေမှရှိနေတယ်လို့လည်းဖော်ပြထားတာပါ။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံကဒေလီမြို့၊ကလကတ္တာမြို့၊ပါကစ္စတန်နိုင်ငံကကရာချီမြို့နဲ့လာဟောမြို့တွေဟာလေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ထိပ်စုံ၅မြို့ဖြစ်နေပါတယ်။လေရုညဉ့်ဉန်းမှုတွေကအချင်းနဲ့အမျှပြောင်းလဲမှုတွေရှိတာမို့အညွန့်ကိန်းတွေကတော့အများအန်အပြောင်းလဲရှိတတ်တာပါ။မြမအိမီချင်းထိုင်းနိုင်ငံဘန်ကောက်မြို့ကတော့လက်ရှိအဆင့်30နဲ့လေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ဆယ်နိုင်ငံစီးနေမှာရှိနေပါတယ်။မြမနိုင်ငံကလည်းအလွန်စိုးရိမ်ရတဲ့ဆယ်နိုင်ငံစီးနေမှာမရှိပေမဲ့အဆင့်7မှာရှိနေတာကြောင့်လူတွေရဲ့ကျန်းမာရေးအတွက်စိုးရိမ်စရာအဆင့်မှာရှိနေတယ်လို့တော့အချက်လက်တွေမှာဖော်ပြထားတာပါရှင
်။လူမှုညဉ့်ဉန်းမှုစိုးရိမ်စရာနိုင်ငံနဲ့မြို့တွေအကြောင်းသတင်းတွေကတုဒအစီအစဉ်မှာမညွညွလင်ကတင်ဆက်ပေးခဲ့တာပါ။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုလို့ရတဲ့ဆိုရင်တော့ VOA website လိပ်စာ bambies.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းတွားရောက်ကြည့်ရှုလို့ရပါတယ်။အခုကတော့သတင်းချင်းချုပ်ကိုကိုစောဝဲလိုင်ကတက်လက်ပြောပြပေးပါဦးမယ်ရှင်။
ဂျာမနီနိုင်ငံမြို့နှစ်မြို့မှာကျင်းပနေတဲ့လူညွန့်ဆိုင်ရာညီလာခံတက်ရောက်နေကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီတို့ဒီကနေ့တီးခြားတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအတွက်စီးရဲအကူအညီတွေနောက်ထပ်ပေးနိုင်ဖို့အမေရိကန်လွှတ်တော်မှအတိအမြင်ပြုနိုင်သေးပဲဖြစ်နေချင်းယူကရိန်းစစ်ပွဲအပေါ်အမေရိကန်အနေနဲ့အထက်နိုင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ဒုသမ္မတဟဲရစ်စ်ကပြောကြားခဲ့ပါတယ်ခင်ဗျာကွယ်လွန်သူရုရှားတပ်ခံကောင်းဆောင်အလက်စီနာဗယ်နီးရဲ့ရုံလောင်းဟာထောင်အာဏာပိုင်တွေကရှိနေတယ်လို့ပြောတဲ့ရင်ခွဲရုံမှာရှိမနေဘူးလို့သူရှိနေကပြောကြားလိုက်ပါတယ်နာဗယ်နီးရဲ့ရှိနေတဲ့မိခင်ဖြစ်သူတို့ဟာသူတည်ဆုံသွားတဲ့အချင်းထောင်ရှိရာအရက်ကဒေသခံရင်ခွဲရုံကိုဒီကနေ့တွားရောက်ခဲ့ပေမဲ့အလောင်းအဲ့ဒီမှာမရှိဘူးလို့အာနာပိုင်နေကပြောကြောင်းလူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ကြပါတယ်။နာဗန်ကြီးအလောင်းကိုမိသားစုကိုချက်ချင်းပြန်ပေးဖို့သူ့ကိုထောက်ခံသူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့စုခွန်ဗစ်လေးလမ်းကအထက်မြင့်တိုက်ခန်းတစ်ခုမှာဖေဖော်ဝါရီလ13ရက်နေ့ကအသက်ခံခဲ့ရသူဟာစစ်တပ်ကတော် DSA အပတ်စဉ်36ဆင်းရစ်တပ်အရာရှိဥကျော်ဇေယျဆိုသူဖြစ်ပြီးတူရဲမူကြီးဟောင်းလို့နိစပ်သူတွေကစုံစမ်းသိရှိရပါတယ်။ဥကျော်ဇေယျတည်ဆုံနေတဲ့အခန်းထဲမှာခီးသွွားအိတ်နှစ်ခုကိုထိုင်းရဲတွေကရှာဖွေသိမ်းဆည်းထားပါတယ်။အိတ်တစ်ခုမှာသူ့ရဲ့စာရွက်စာတမ်းတွေထည့်ထားပြီးနောက်အိတ်တစ်ခုထဲမှာငွေဆက်ကူအတုလုပ်တဲ့ဓာတုမုန့်တွေရဲကတင်ဆက်ရမိတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်းပြောပြပေးခဲ့တာပါရှင်။ဖေဖော်ဝါရီလ18ရက်စနေညအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordian နဲ့နာရှွာခဲလီတို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေရှင် View American တန်ရဲ့စနေညရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် မြန်မာပြည်သူပြည်သားအပေါင်းဘေးပြာအပေါင်းကကင်ဝေးကြပါစေ။ကျမခင်ပြထွေးပါရှင်။